Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရ2024ခုနှစ်ဇူလိုင်လ10ရက်နေ့ပုတ်ထုံးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင
်။နေတိုမြောက်အတ္တဒိတ်စစ်စာချုပ်အဖွဲ့ကြီးရဲ့85နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကို Washington DC မှာကျင်းပရမှာ American သမ္မတအပါအဝင်နေတိုကောင်ဆောင်တွေတက်ရောက်ပါတယ်။ကာဇာတောင်ပိုင်းလေကြောင်းတပ်ခတ်မှုကြောင့်ပါလက်စတိုင်း25ဦးထက်မနည်းသေဆုံးပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအတွက်တရုတ်နိုင်ငံကကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောင်းဆိုပါတယ
်။ကင်းအီဒေသမှာဆစ်ရှံပသိမ့်ကွက်အတွက်စားနရိတ်ခါအကူအညီလိုအပ်နေပါတယ်။မြန်မာတိုင်းရင်းသားလက်နက်ကင်တွေမူရစီပို့ပြီးတော့ထုတ်လုပ်လာတယ်လို့ထိုင်းဘက်ကဆွတ်ဆွဲပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲပြန်ဝင်မဲ့အရေးလူလူချာအမြင်သဘောထားတွေကွဲပြားနေပါတယ်။ဒီလိုသတင်းဆောင်မတွေအပြင်မြေကြီးဩစာယူကရိန်းမြန်မာနိုင်ငံချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာကျလွှားခီးသွားအစီအစဉ်တို့ကိုလည်းထုတ်ပြန်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းကောက်ပွဲရေးစနစ်တွေပိုမိုထောက်ပံ့ကူညီသွားမယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။
Especially with our full collective support. And they have our full support. Even before Russia bombs are falling Ukraine.
America နဲ့မိတ်ဖက်နိုင်ငံတွေအနေနဲ့လာမယ့်လတွေမှာ Ukraine ကိုနှိပြူအားကြတဲ့လေကြောင်းကာကွယ်ရေးလက်နက်ဒါဇင်နဲ့ချီကူညီသွားဖို့ရှိပါတယ်လို့ဂျော်လိုင်းလ9ရက်နေ့ညနေပိုင်း Washington DC မှာကျင်းပတဲ့ NATO မြောက် Atlantic စစ်စာချုပ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကြီးမှာသမ္မတ Biden ကပြောဆိုသွားခဲ့တာပါ။ယူကရိန်းအနေနဲ့ရုရှားသမ္မတပူတင်ရဲ့ရည်မှန်းချက်ကိုဟန်တားနိုင်ရမယ်ဆိုပြီးတော့လေယူကရိန်းစစ်ကိုသူ့မိန့်ကွန်းမှာအလေးပေးပြောဆိုသွားခဲ့ပါတယ်။နေတိုအတွင်းမှုချုပ်ယွန်စတော်တန်ပတ်ကလည်းဒီခါနာမှာမိန့်ကွန်းပြောဆိုခဲ့ရမှာယူကရိန်းစစ်မှာရုရှားသာအနိုင်ရခဲ့ရင်အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ပူပြီးရဲတင်လာစေလိမ့်မယ်လို့သတိပေးသွားပါတယ်။ယူကရိန်းစစ်ဟာလာမယ့်ဆယ်စုနှစ်တွေရဲ့ကမ္ဘာလုံခြုံရေးကိုပုံဖော်မှာဖြစ်တဲ့အတွက်လဲယူကရိန်းကိုဆက်ပြီးအကူအညီတွေပေးသွားကြဖို့လဲနေတို့တွေးမှုချုပ်ကတိုက်တွန်းသွားပါတယ်။အခမ်းအနားအတွင်းမှာတော့မကြောင်းရင်တာဝန်ကနေအနားယူဖို့ရှိတဲ့နေတို့တွေးမှုချုပ်ယွန်စတော်တန်ဘတ်ကိုသမ္မတဘိုက်ဒန်ကအမေရိကန်သမ္မတရဲ့လွတ်မြောက်ရေးဆုတ်စိတ်ကိုချီးမြှင့်ခဲ့ပါတယ်။မြောက်အတ္တန်တိတ်စီးရီးမာမိတ်အဖွဲ့နေတို့ရဲ့85နှစ်ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်တော်စုပြောတော် Washington DC Walter E. Washington Convention Center မှာဒေသချင်းအင်္ဂါနေ့ညနေပိုင်းမှာကျင်းပခဲ့တာပါ။အမေရိကန်နိုင်ငံဝါရှင်တန် DC မှာအင်္ဂါနေ့ကစတင်ကျင်းပနေတဲ့မြောက်အတ္တန်တိတ်စီးမဟာမိတ်ဖွဲ့ NATO ထိပ်သီးအစည်းအဝေးမှာလေကြောင်းကာကွယ်ရေးစနစ်နဲ့တိုက်ခိုက်ရေးလေရင်တွေကိုထိတ်တဲဥစားပေးပြီးစီးရဲအကူအညီပို့ပေးဖို့ယူကရိန်းကိုယ်စားလှယ်ဖွဲ့ကတောအားပေးလိုက်မယ်လို့ယူကရိန်းသမ္မတ Volodymyr Zelensky ကပြောပါတယ်။ဝါရှင်တန် DC မှာရိုက်ကူးခဲ့တဲ့သူ့ရဲ့နေ့စဉ်ဗီဒီယိုမိန့်ခွန်းမှာအခုလိုပြောခဲ့တာပါ။
Я дякую лидерам краинам всем, кто вчера и сегодня за суды в российский террор.
Украина клейсеюн го Russia ga tai kai khe da a paw ma ni ga ne ga ne shauk cha kae ja de tai bi twe ko chesu tin ne chaung pyo cha lai da phit ba de. A di tani na le tai kai mu chaung lu 40 nyaw a nae song tei song kae de lo Ukraine taw win shi tu twe ga so ba de. Ukraine ki myo ro go tai kai ya ma di tai kai mu a le la a twe a pyin tan song le chaung tai kai mu phit khe pi. Myo ro ye khyai 10 khu ne khyai 9 khu go tai kai khe da ba.ကလေးစိတ်ဝင်ဖို့ထိမှန်တဲ့အချိန်မှာနှလုံးဖွင့်ခွဲစိတ်ကုသမှုတစ်ခုကိုခွဲစိတ်နေလို့ထိမှန်ခဲ့တာဖြစ်ပါတယ်။ကင်ဆာကလေးတွေအားလုံးဟာပြင်ပဆေးခန်းတွေမှာပဲကုသမှုအခုတော့ခံယူနေကြပါတယ်။ကျောင်းကနေဒုက္ခသည်ခိုးလုံရစခန်းဖြစ်ပြောင်းထားတဲ့အဆောက်အဦကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ဂါဇာတောင်ပိုင်းမှာအင်္ဂါနေ့ကပါလက်စတိုင်းအနည်းဆုံး25ယောက်သေဆုံးသွားကြပါတယ်။ဂါဇာမြောက်ပိုင်းမှာလည်းအစ္စရေးကပြင်းပြင်းထန်ထန်ပုံကျဲနေတဲ့အတွက်ဂါဇာစီးတီးမြို့မှာဆဲဟုတ်စိမ်းခန်းတွေပိတ်လိုက်ရပြီးဒုက္ခသည်ထောင်ပေါင်းများစွာဆစ်ရှောက်ထွက်ပြေးနေကြရပါတယ်။ကျောင်းဝင်ကိုထိမှန်တဲ့အတွက်အနည်းဆုံး25ယောက်သေဆုံးခဲ့ပြီးသူတို့တွေကိုခန်ယူနစ်မြို့က NASA ဆေးရုံကိုပို့ခဲ့ပါတယ်။သေဆုံးကြသူတွေထဲမှာအမျိုးသမီးနဲ့ကလေး9ယောက်ပါဝင်တယ်လို့ဆေးရုံပြောရေးဆိုခွင့်ရှိသူ Wim Ferris ကပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာလယ်ပိုင်းကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးခဲ့ပြီးအမျိုးသမီး1ယောက်နဲ့ကလေး4ယောက်ပါဝင်ခဲ့တယ်လို့သူတို့ကိုလက်ခံရရှိခဲ့တဲ့ဆေးရုံ2ယောက်ကပြောပါတယ်။ဂါဇာစီးတီးမြို့အလယ်ပိုင်းနဲ့အရှေ့ပိုင်းကနေထွက်ခွာကြဖို့အစ္စရေးကတင်းလာတုန်းကကြေညာခဲ့ပြီးတဲ့နောက်လာကျန်းဒီအဖွဲ့ကစီမံခန့်ခွဲနေတဲ့ဆေးရုံ3ယောက်ကိုပိတ်ခဲ့တာပါ။ဂါဇာစီးတီးကဆေးရုံတွေနဲ့အခြားဆေးဘက်ဆိုင်ရာဌာနတွေကိုထွက်ခွာဖို့မလိုဘူးလို့အစ္စရေးစစ်တပ်ကအင်္ဂါနေ့ကထပ်တောင်းပြောကြားပါတယ်။
FM နဲ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မနေ့ပိုင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေတာပါ2025ခုနှစ်ပြက်ကလေးမှာတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရက်ဖြစ်ထက်သွင်းမယ်လို့နိုင်ငံတော်ပိုင်း MRTV ကတင်းကလေးတင်းလာနေမှာကြေညာလိုက်ပါတယ်တရုတ်နိုင်ငံနဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးခိုင်မာစေဖို့အခြားအာဆီယံနိုင်ငံတွေလိုပဲတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရက်သတ်မှတ်တာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်2025ရုပ်ပရက်တွေကိုအစိုးရကတင်းကျူကြေညာခဲ့တာပါရုံအားရက်တွေအဖြစ်ဘာသာရေးနေထူးနေမြတ်တွေနဲ့သမိုင်းဝင်နေတွေလည်းပါဝင်ပါတယ်တစ်တုံညာနှစ်ခွန်ဒုတိယစစ်စစ်စီအကြောင်းရှေးမြောက်ဒေသမှာစစ်ကောင်စီစခန်းတွေကျဆုံးနေပြီးမြို့တော်များများကိုလည်းထိမ့်ချုပ်မှုဆွလွတ်လိုက်ရခြင်းမှာအခုလိုကြီးညာချက်ထွက်ပေါ်လာခဲ့တာပါမကြာမီတုန်းကလည်းဗန်နောက်မှု5ချက်85နှစ်ပြည့်အစည်းအဝေးတက်ရောက်ဖို့စစ်ကောင်စီဥက္ကဋ္ဌကိုတရုတ်ကမဖိတ်ကြားခဲ့ပဲသမ္မတဟောင်းဦးသိန်းစိန်ကိုဖိတ်ကြားခဲ့ပါသေးတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးအတွက်ကူညီဖို့တရုတ်နိုင်ငံကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကအင်ကာနေကအခုညီတောင်းခံလိုက်ပါတယ်တရုတ်နိုင်ငံမှာရောက်ရှိနေစဉ်ဒုတိယရက်ထိတွေ့ဆက်ဆံမှုတွေအကြောင်းပြောကြရမှာဝန်ကြီးချုပ်ရဲ့စကားကိုနိုင်ငံခြားရေးဝန်ကြီးဒေါက်တာဟာဆန်မာမူဒ်ကကိုးကားပြောကြားခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရ BSS online သတင်းဌာနကပြောပါတယ်တရုတ်ပြည်သူနိုင်ငံရေးအတိုင်းအမြံ conference ရဲ့ committee CPPCC ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တာဖြစ်တယ်လို့ဒေါက်တာဟာဆန်ကဆိုပါတယ်လွန်ခဲ့တဲ့6နှစ်ခွဲကတည်းကရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံထားခဲ့ကြောင်းဒါပေမဲ့ပြန်ပို့ဖို့ဘာကူမှစတင်မလုပ်ဆောင်သေးကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောကြားခဲ့တယ်လို့ဆိုပါတယ်ဒီကိစ္စကိုအစည်းအဝေးအတွင်းအရေးကြီးဆုံးထားပြီးပြောကြားခဲ့တယ်လို့ဒေါက်တာဟာဆန်လိုကူကပ်ပြီး BSS ကပြောပါတယ်မြန်မာနဲ့ဒီကိစ္စကိုဆွေးနွေးမယ့်အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ရဲ့မြန်မာအကြားမှာလွယ်ကူချောမွေ့အောင်လုပ်ပေးသူအခန့်ကနေတရုတ်ကလုပ်ဆောင်သွားမယ်လို့ CPPCC ဥက္ကဋ္ဌကပြောကြားခဲ့ကြောင်း BSS သတင်းကပြောပါတယ်စစ်ပွဲပြေကိုစစ်မြေပြင်မှာပဲရှာမရနိုင်ပဲကလေးတွေသေဆုံးနေရတာနားကျင်မှုကောင်းတယ်လို့အိန္ဒိယဝန်ကြီးချုပ်နရိန်ဒိုမိုဒီကရုရှားသမ္မတဗလာဒီမာပူတင်ကိုမော်စကိုမှာရောက်ရှိနေစဉ်အတွင်းအင်္ဂါနေ့ကပြောလိုက်ပါတယ်ခေါင်းဆောင်တို့ဟာအင်္ဂါနေ့ကတရားဝင်တွေ့ဆုံဆွေးနွေးခဲ့ကြတာပါတနင်္လာညတုန်းကတော့သမ္မတပူတင်နဲ့ဝန်ကြီးချုပ်မိုဒီတို့နားရီအတော်ကြာညစာဆိုင်းရင်စကားပြောခဲ့ကြပါတယ်ကလေးတွေအသက်ခံရပြီးကလေးတွေသေနေကြတာမြင်နေရတဲ့အခါဒါဟာစိတ်နှလုံးညှို့ချုံစရာဖြစ်ပြီးအတော်ကြီးကိုနားကျင်ရပါတယ်လို့မစ္စတာမိုဒီကဆိုပါတယ်ဘုံတွေတင်တ်တွေကြီးစန်းတွေကြားမှာငင်းချိုင်းစကားဝိုင်းတဲ့အဖြစ်ဟာမအောင်မြင်တဲ့ဖဲဆွေးနွေးလို့သာငင်းချိုင်းလမ်းကိုလမ်းကြရပါလိမ့်မယ်လို့မိုဒီကပြောပါတယ်ရုရှားနဲ့အိန္ဒိယဆက်ဆံရေးကမဟာဗျူဟာကျတဲ့အထူးဆက်ဆံရေးလို့မစ္စတာပူတင်ကပြောကြလိုက်ပြီးရုရှားအားယာတီအလုံးခံတဲ့မိတ်ဆွေလို့မစ္စတာမိုဒီကတော့ဆိုပါတယ်ရုရှားအခုလတ်တပ်ကဗရင်ဂျင်ကိုလေးစားသိမ့်ပြီးယူကရိန်းရဲ့အချုပ်ချာအာဏာနဲ့နယ်မြေတည်ထောင်မှုကိုလေးစားကြောင်းအိန္ဒိယပါဝင်ရုရှားနဲ့ထိတွေ့ဆက်ဆံတဲ့တိုင်းပြည်တွေကရှင်းရှင်းလင်းလင်းပြောတင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမီလာကတော့ပြောပါတယ
်ဥတ္တမောင်တမရှင်အခုတော့သတင်းဆောင်ပါတွေကိုတင်ပြပါမယ်ကျန်းပြည်နယ်ဒေသခေါ်ကင်းဒီမှာစစ်ပြေးဒုက္ခတဲ့သိန်းကွက်ထက်မနည်းရှိနေပြီးစားနေရိတ်ခါချက်တဲပြီးအကူအညီတွေလိုအပ်ချက်တွေကြီးမားနေတယ်လို့သိရပါတယ်။ကင်းဒီဒေသမှာယာယီစစ်ဆောင်စခန်းပေါင်းက400ကျော်ရှိပါတယ်။ကင်းဒီဒေသစစ်ပြေးဒုက္ခတဲ့တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင်
။ကင်းဒီဒေသစစ်ပြေးဒုက္ခတဲ့တွေဟာစစ်ဆောင်စခန်းတွေနဲ့နှီးဆရာတောတောင်တွေထဲကိုလိုနီယာတွေရှိသလိုကယင်နီဒေတာနဲ့နိဆာယာမြို့တွေရွာတွေဖက်ကိုတင်းရှောင်သွားတွေလည်းရှိပါတယ်။တော်လိုင်းရင်အားစုတွေထိမ့်ချုပ်ထားတဲ့ကျေးရွာတွေကိုဒီနှစ်အတွင်းဒေသခံနဲ့အချင်းနေရပြင်လာတာရှိတယ်လို့သိရပါတယ်။အခုနောက်ပိုင်းမှာအကူအညီတွေရှာပါလာပြီးတော့ဒုက္ခတွေရဲ့အဖို့စားတောက်နေထိုင်ရေးပိုခက်ခဲလာတယ်လို့ဒီမော့ဆိုမြို့နဲ့အရှိချမ်းကိုပြင်လာတဲ့စစ်ဆောင်သူကပြောပါတယ်။
အမှားဖြစ်ခဲ့ရတော့ဆိုရင်ပါလေရအများကြီးရှိတာပါစားတော့တယ်လေဒီလိုပြောရဝယ်ရပြရခက်တော့ဆက်ပြီးတော့ဆက်လို့မရတော့ဇေယျနဲ့တအားကြီးတော့ဖြစ်ခဲ့ရတော့ရှိရပါတော့ အဲ့ဒီရှင်ကမပေါ်လာတော့ဘူးနော်။ဒီမှာပြင်းနေဆိုလဲတချို့ဆိုနေသားသွားရင်းနာခံနေတယ်ဝင်သွားရချင်ရှင်းရတာပေါ့နော်။သူမင်းစစ်တူဘောတနေရနဲ့သူအဲ့လိုမျိုးကြီးရရအလုံးလုံးပြီးမှပဲချင်ရှင်းရတာပဲနေသမား။အာဒုက္ခများလေဇမားရေတော်ဖက်မှနေဆိုတာဒုက္ခများလေ
။ကရင်ဒီဒေတာထဲမှာစစ်ဆောင်စကန်၄၂၁ခုရှိပြီးတော့လူဦးရေသသိန်းခွဲတဲ့မနဲ့ရှိတယ်လို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်တာဟာသူတို့လလန်းမိတဲ့အရေးအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်စစ်ဆောင်အရေးအတွက်အများပြားနေပြီးဆန္ဒရိုက်ခါလိုအပ်ချက်ပိုးပြီးတော့ကြီးမားလာတယ်လို့ IC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်
မြန်မာစုကတော့ဒီဆစ်ဆောင်စခန်းမှာဆင်းနေသေးတယ်ပေါ့နော်အာခုအခုရောင်ပြနေတဲ့သူဖြစ်စီဆစ်ဆောင်မှာစခန်းဖြစ်စီပေါ့နော်အခုအချိန်တွေကတော့ဒီစာနာရိတ်ခါလိုအမှုကတော့ချီတီးတယ်ပေါ့နော်နောက်အထူးဖြစ်ဆစ်ဆောင်ပေါ့နော်ဆစ်ဆောင်စခန်းမှာဆိုအခုနောက်ပိုင်းဒီစာနာရိတ်ခါဘူးတက်တဲလာတယ်လို့ကျွန်တော်တို့တွေ့ရတော့ပေါ့နော်ဘာလို့ခြေခံလို့ပြောလဲဆိုတော့ကျွန်တော်တို့ဒီ IC ရဲ့ဒီလူရချင်းစာထားရေးနဲ့ပြည်တော်စာရေးဌာနကိုတောင်းဆိုလာတဲ့ပမာဏကရော့ကျတာမဟုတ်ဘူးများလာတယ်ဆိုတော့ဟာတို့ချက်တွေ့ရတော့ပေါ့နော်
ဒုက္ခတရေကိုကရင်နီပြည်ချားကာလာအုပ်ချုပ်ရေးကောင်စီ IEC နဲ့အရပ်ဖက်အဖွဲ့အစည်းတွေကတန်းနေတဲ့လောက်အကူအညီပေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့လို့စစ်ဆောင်ရေးအတွက်ပိုးပြီးတော့များပြားလာတာကြောင့်အကူအညီပေးဖို့မလုံမလောက်ဖြစ်နေတယ်လို့လည်းဆိုပါတယ်။အခုလိုမိုးရင်ကာလာမှာစာနာရိတ်ခါပြက်လက်မှုတွေခက်စိတ်စိတ်တွေ့လာရပြီးတော့စာနာရိတ်ခါအရေးပေါ်လိုအပ်ချက်တင်းပြတောင်းခံတဲ့စစ်ဆောင်စခန်းကတလအတွင်းစခန်းပေါင်း20ကျော်ရှိလာတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနဌာနမှူးကြီးခွန်မာတိယာက VOA ကိုပြောပါတယ
်မြို့နယ် light area light ဥမာကျွန်တော်တို့ကိုအရေးပေါ်ဆိုပြီးတော့မှတပြားတောင်းခါတဲ့စတွေက area တစ်ခုမှဆိုလို့ရှိရင်အ ਨੇ ဆုံးမရှိဘူးဆိုလို့ရှိရင်စခန်း7ခုနဲ့အထက်တချို့ area ဆိုလို့ရှိတော့အခု20နဲ့အထက်အဲ့လိုမျိုးရှိတော့ဗောနော်ဒါတလအတွင်းပေါ့လေနော်အာ area တစ်ခုမှခုနပြောတဲ့ဒီအရေးပေါ်စာနာရိတ်ခါဟိုတပစာနပစာကျွန်တော်တို့ကိုတပြားတောင်းခါတဲ့ဟာကအရာမြင့်တယ်အဲ့ဒီတပြားတဲ့ထက်မှဆိုလို့ရှိရင်68A ရှိတယ်ဆိုလို့ရှိရင်အရေးပေါ်တူနေတဲ့မိသားစုက HA 0560ဖြစ်နေတာပေါ့လေနော်ဆိုတော့အဲ့လိုအခြေအနေမျိုးရှိတယ
်တချို့ဆစ်ဆောင်တွေကဇကွဲတွေချက်စားနေရတဲ့အခြေအနေရောက်လာတယ်လို့လည်းဌာနမှူးကြီးခမတီးယာကပြောပါတယ်
သာဟိုမဟုတ်တဲ့စကွဲတွေကိုတချို့ချက်စားနေရတဲ့ဟာမျိုးတွေရှိလာတာပေါ့လေနော်အဲကြောင့်မလို့တချို့တိတိမိနေရဆိုလည်းတွေးကြမှာပါဟိုဒီစာပြုတ်ပြုတ်စားရတဲ့ဆိုတဲ့ဟာမျိုးပေါ့လေနော်ဆိုတော့တိတာကတော့ခုနပြောတဲ့ဒီသာအစစ်မဟုတ်တဲ့ဒီစကွဲတွေကိုချက်စားရတဲ့ဟာအခြေအနေမျိုးတွေကတော့ကြုံကြတယ်ပေါ့လေနော်အဲပြဿနာကြုံရတယ်နောက်တစ်ခုကအခုမိုးသွင်းကာလဖြစ်နေတဲ့ကြောင့်မလို့ဒီတဘွားဘေးကျောက်နေပြမှုတွေတွေဖြစ်တယ်တဲတွေအဆောက်အဦတွေမှာလည်းခဏခဏပြည့်စုံမှုတွေကြုံပေါ့ဆိတ်ဆိတ်ကြုံလာတယ်အဲ့တော့ဒီအမွန်းကတွေကလည်းလူအချက်ကလည်းအမြင့်ဆုံးလဲကလာလဲဖြစ်တာပေါ့လေနော
်ကရင်နီဒေတာမှာကုန်စီစီးဆင်းမှုကရပ်တန့်နေတာကြောင့်ငွေကြေးရှိရင်တော့မှဆန်စီစားစတဲ့ကုန်ပစ္စည်းတွေဝယ်ချမ်းပုံမလွယ်ကူဘူးလို့ဆိုပါတယ်တစ်လေလုံးစစ်ဆင်ရေးနောက်ပိုင်းကရင်နီဒေတာမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာမလို့တည်တင်းအချက်လက်ရရှိဖို့မလွယ်ကူသလိုဒေတာရင်းလက်မှတ်ဆက်သွယ်ရေးအဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်
ဒီချက်ကမှာတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မနောက်ဝါရှင်တန် DC မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်။အခုတော့မြန်မာဘက်ကမူရစေဝါထုတ်လုပ်မှုဆိုင်ရာသတင်းပေးပို့ချက်ကိုနားဆင်ကြားရပါမယ်ရှင်။မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေချိန်မှာတိုင်းရင်းသားလက်နက်ကင်တွေကမူရစေဝါတွေထိုင်းနိုင်ငံအတွင်ပုံမှုထုတ်လုပ်သေးဆောင်လာနေတယ်လို့ထိုင်းဖမောက်တရင်တာဝန်ရှိသူဗိုလ်မှူးကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းမှာစစ်ပွဲတွေဖြစ်ပွားနေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေကမူရစေဝါများထိုင်းနိုင်ငံအတွင်းပုံမထုတ်လုပ်တည်ဆောင်လာတယ်ဆိုပြီးထိုင်းဖမောက်တရင်တာဝန်ရှိသူဗိုလ်မှူးကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်ဒုတိယဗိုလ်မှူးကြီးမိချိုင်းနီဆလက်ကရှစ်လအတွင်းသိမ်းဆည်းရမိတဲ့စိတ်ကြွားစည်းများစုစုပေါင်းပမာဏကဗန့်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပြား150တန်းကျော်အထိတိုးလာတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အခုလိုဖမ်းမိတဲ့ပမာဏဟာထိုင်းမြောက်ပိုင်းချင်းမှန်ချင်းရိုင်ဒေသအတွင်းမနစ်ခတ်တဲ့အများဆုံးစံချိန်တင်ဖမ်းမိခဲ့တာလို့လည်းဆိုပါတယ်။အထူးသဖြင့်ရှမ်းပြည်နယ်အတွင်းတရုတ်နိုင်ငံနဲ့ထိစပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာအများဆုံးထုတ်လုပ်နေတယ်လို့လည်းဆိုပါတယ်။ပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှမူရစေဝါရောင်းရတဲ့ငွေတွေနဲ့လက်နက်တွေဝယ်ယူနေကြပြီးအခုလိုမျိုးမူရစေဝါထုတ်လုပ်ရောင်းချမှုတွေမှာတရုတ်နိုင်ငံသား ဒီပေါ်ရမှာမူရေကုန်တွေတွေပါပါဝင်ပတ်သက်နေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်အခုရပိုင်းတွင်ပြုလုပ်ခဲ့တဲ့နိုင်ငံတော်အဆင့်မူရေစေဝနှိမ့်နေရေးသတင်းစာရှင်းလင်းပွဲမှာမူရေစေဝနှိမ့်နေတာစီရေပုတ်ဖွဲ့ညွှန်ကြားရေးမှုဒုတိယရေမှုချုပ်ကစ်တီရန်ဖက်ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ထိုင်းဆိုရရဲ့မူရေစေဝနှိမ့်နေရေးလုပ်ငန်းတွေဟာတိုးမြင့်ပြီးတော့လှုပ်ဆောင်နေပါတယ်တစ်ဖက်ကလည်းဒေသအတွင်းမူရေစေဝတွေပြင်သွင်းလာမှုတွေကလည်းပိုပြီးများလာတာကိုတွေ့ရမှာပါထိုင်းမူရေနှိမ့်နေရေးဘယူရိုအနေနဲ့နယ်စပ်ဒေသတစ်လျှောက်ထောက်လန်းရေးဒရုန်းယာဉ်တွေသုံးပြီးစုံစမ်းစစ်ဆေးနေတယ်လို့နယ်ခြားသောတပ်ဖွဲ့ဝင်တွေကလည်းအင်အားတိုးပြီးတော့စောင့်ကြည့်စစ်ဆေးနေပါတယ်
ကျွန်တော်တို့အဖွဲ့အစည်းပေါင်းစုံနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အတွက်အခုလိုမျိုးထိုင်းနိုင်ငံတွင်ဝင်ရောက်လာနေတဲ့မူရေစေဝါတွေကိုဟန့်တားနိုင်ခဲ့တာပါဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းမူရေစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ NACC ကနေ2023ခုနှစ်အောက်တိုဘာလကနေ2024ခုနှစ်ဇွန်လထိ6လအတွင်းထိုင်းနိုင်ငံအတွင်းမှာစိတ်ကြွဆေးပြား3,500ကျော်ဖမ်းမိခဲ့ကြောင်းဖမ်းမိတဲ့စိတ်ကြွဆေးပြားအများစုဟာ မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ထိုင်းမြောက်ပိုင်းကဖြစ်တယ်ဆိုပြီးဂျွန်လကုန်လုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ခုနကနိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။အရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုနားဆင်ကြည့်ရှုရပါမယ်။ဒီနေ့ရွေးကောက်ပွဲအတွက်ပထမဆုံးကျင်းပတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့စကားစစ်ထိုးပွဲမှာထိထိရောက်ရောက်ရှင်းပြနိုင်စွမ်းမရှိတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ပေါ်ဝေဖန်မှုတွေတိုးလာနေပါတယ်။ ဒါပေမဲ့လည်းဂျိုးဘိုင်ဒန်ကရွေးကောက်ပွဲမှာမဖြစ်မနေဆက်ပြိုင်မယ်လို့ပြောပါတယ်။ VOA သတင်းတောက် Scott Stans
ရဲ့သတင်းပေးပို့ချက်ကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။သမ္မတလောင်းစကားစစ်ဒိုးပွဲမှာထီအောင်ရှင်ပြိုင်မဆွေးနွေးနိုင်ခဲ့တဲ့အတွက်သမ္မတဘိုင်ဒန်ရွေးကောက်ပွဲမဝင်တော့ဘူးတောင်းဆိုတာရှိနေပေမဲ့လည်းသူ့ရဲ့မဲဆွယ်စီရင်မှုတွေကလက်မခံပါဘူး။ ဂျူလိုင်လအတွင်းဒေါ်လာ50,000ဘူးသတင်းဌာနတွေကနေငွေပေးကြေညာတာတွေလုပ်နေသလိုဒီတစ်ပတ်တည်းမှာမဲဆွယ်စီရင်နာတွေကိုအင်တိုက်အားတိုက်လုပ်နေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ဝစ်စကွန်ဆင်မှာကျင်းပတဲ့လူလူစည်းဝေးပွဲမှာသူရွေးကောက်ပွဲဆက်ပြီးရှင်ပြိုင်မယ်ဆိုတာကိုသမ္မတဘိုင်ဒန်အခိုင်အမာပြောပါတယ်။မဲဆန္ဒရှင်တယောက်ဖြစ်တဲ့ Sabrina Jordan
ကရောတတ်သမတ်ထဲပြောနိုင်မှုလိုပါတယ်ရန်လိုတုံ့ပြန်ရမယ်လို့ပြောတာမဟုတ်ပါဘူးတတ်သမတ်ထဲဖြစ်ဖို့နဲ့ရန်လိုတုံ့ပြန်တာနှစ်ခုကြားကနေရာတစ်ခုမှရှိဖို့ပြောတာပါလူတွေကိုသူဒီရွေးကောက်ပွဲကထွက်မသွားဘူးဆိုတာအခုပြောနေသလိုပြောဖို့လိုပါတယ်မမျှော်လင့်တဲ့အကြောင်းတစ်ခုခုမဖြစ်ဘူးဆိုရင်တော့သူ့ကိုပဲကျွန်မမဲပေးမှာပါ
ဇီဝကာမတက်ရှိတွေရဲ့ပြောင်းလဲမှုအရာအသက်အရွယ်အရာသူဟာအရင်ကလူမဟုတ်တော့ပါဘူးပြန်လှဲ့လို့ပြောင်းလို့မရပါဘူးကျွန်တော်တို့အားလုံးပြန်ပြီးမငယ်နိုင်ပါဘူးဇေယကူရောအန်တူးလို့မရပါဘူး
မန်နီဆိုလာပြည်နယ်ကမဲဆန်ဒါရှင်အဲလက်စ်ဂျွန်စတန်ကတော့စကားစီတိုးပွဲပြီးမဲဆွယ်ပွဲဒီမှာဂျိုးဘိုင်ဒန်ပြန်ပါလာတာကိုတွေ့ရပေမဲ့
စိတ်မသက်မသာဖြစ်နေတော့မဲလို့ပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမဲဆန်ဒါရှင်လမ်းမောက်ပီယာဆန်ကတော့ထရန့်ကိုထောက်ခံတဲ့သူတူးပါ။စကားစီတိုးပွဲအတွင်ဘိုင်ဒန်ရက်ရက်သွားတာဆက်မပြောနိုင်တာတွေကိုကြည့်ရင်
နောက်တစ်ချိန်ရွေးမခံသင့်တော့ဘူးဆိုတာပြနေတယ်လို့သူကပြောတယ်သူပါ။ဂျော်ဂျီယာပြည်နယ်ကမဲဆန်ဒါရှင်ဂျက်ဖရီတန်နာရီလီကတော့ဘိုင်ဒန်စကားစီတိုးပွဲမှာပြောသွားတာကိုကြည့်ပြီးသူ့ရဲ့ဦးဆောင်နိုင်စွမ်းတစ်ခုလုံးလို့ခြုံပြောလို့မရတဲ့အကြောင်းပြောသွားပါဘူး။
ဂျိုးဘိုင်ဒန်ဟာတိတ်ကိုမေတ္တာတရားရှိထားပြီးညာအမျှော်မြင်ရှိတဲ့သူလို့ကျွန်တော်မြင်ပါတယ်။သူကောင်းကောင်းမွန်မွန်မပြောဆိုနိုင်တာကတော့လူတွေမျှော်လင့်ထားတဲ့အတိုင်းဖြစ်မသွားလို့ပါ။လူတွေကဒီတဲ့ပို့ပြီးသူ့ကိုမျှော်လင့်ထားတာပါ။
Washington DC က Hannah Savalevic ကတော့အင်တာအားတိုက်ပြောဆိုဆွေးနွေးနိုင်ကြမရှိတာတွေကိုကြည့်ရင်ဘိုင်ဒန်အစားနောက်တစ်ယောက်ကိုပဲရွေးတင်တယ်လို့မြင်ပါတယ်။
It was kind of clear to me that
ကျမမြင်တော့ဘိုင်ဒန်ကသူအရင်တုန်းကလိုလှုပ်ဆောင်နိုင်တဲ့အခြေအနေမရှိတော့ဘူးဆိုတာရှင်းပါတယ်။နောက်ကိုယ်စားလှယ်လောင်းတစ်ယောက်ရွေးတာကိုကျမကတော့ထောက်ခံပါတယ်။
တကယ်လို့ဒီမိုကရက်တစ်ပါတီအနေနဲ့နောက်ထပ်ကိုယ်စားလှယ်လောင်းတစ်ယောက်ကိုရွေးမယ်ဆိုရင်မြန်မြန်ဆန်ဆန်လှုပ်ဖို့တော့လိုနေပြီဆိုပြီးပြောဆိုသူတွေလည်းရှိပါတယ်။ တချို့ကလည်းသမ္မတဘိုင်ဒန်နေရာမှာစားထိုးဖို့အသင့်တော်ဆုံးကလက်ရှိဒုသမ္မတကမလာဟဲရစ်လို့မြင်ပါတယ်ဒါပေမဲ့ထရန့်ကိုနိုင်ဖို့သိပ်မလွယ်ဘူးလို့မြင်တဲ့သူတွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကစတက်ဖနီဘောဝါစ်လည်းပါဝင်ပါတယ
်ကမလာ would take over which I would love
ကမလာကဝင်ပြီးတော့ဦးဆောင်သွားနိုင်ပါတယ်ဒါကိုကျွန်မတွေ့ချင်တာပါဒါပေမဲ့ဘိုင်ဒန်ကိုနိုင်နာထက်တောင်ပို့ပြီးတော့ထရန့်ကအနိုင်ယူသွားနိုင်တယ်ဆိုတာမျိုးလူတွေကတယူတန်အစွဲတွေနဲ့ပြောနေဆိုနေကြတာလဲနေရာတိုင်းမှာကြားနေရပါတယ်
ပြောဆိုဝေဖန်မှုတွေကြားမှာပဲဘိုင်ဒန်ကိုကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ရေးဆက်ပြီးတွန်းအားပေးလှုပ်ဆောင်နေတာတွေကိုလည်းတွေ့နေရပါတယ်။သမ္မတကတော့ဂျေးဘိုင်ဒန်ကဒီတစ်ပတ်ထဲမှာပြည်နယ်သုံးပြည်နယ်ကစစ်တပ်မိသားစုတွေကိုတွေ့ဆုံပါတယ်။ရှေ့သတင်းဘက် Republican Party ညီလာခံကိုတုံ့ပြန်မဲ့အစည်းအဝေးတွေ Texas နဲ့ Nevada မှာသမ္မတဘိုင်ဒန်လူထုနဲ့တွေ့ဆုံပြောကြားဖို့အစည်းအဝေးတွေလည်းချမှတ်ဆောင်ရွက်နေကြောင်းပါခင်ဗျာ။
အခုတော့အမေရိကန်ပြည်ထောင်စုမှာချင်းပါနေတဲ့နေတိုးထိပ်သီးဆွေးနွေးပွဲဆိုင်ရာသတင်းဆောင်မတပုတ်ကိုတင်ပြပါမယ်ရှင်။လက်တလောနှစ်တည်းအတွင်းမယုံမကြည်ဖြစ်ခဲ့တဲ့နောက်တူရကီသမ္မတရီစက်ထဲအာရဝဟာအင်ကာနီကာဝါရှင်တန် DC မြို့တော်မှာစတင်တဲ့နေတိုးအဖွဲ့အစည်းအဝေးတစ်ယောက်လိုက်ခဲ့ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းဖို့မျှော်လင့်ပါတယ်။ဒိုရီယန်ဂျုံးစ်အစ္စတန်ဘူကနေသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကတင်ပြပေးပါမယ်ရှင်။
တူရကီသမ္မတရီဆက်တာယေအာဒိုဝမ်ဟာအနောက်နိုင်ငံစီးရီးမှာမိတ်တွေနဲ့နှစ်ပေါင်းများစွာခါခါတီတီကွဲပြားနေပြီးတဲ့နောက်ဝါရှင်တန်မှာ၃ရက်တာကျင်းပတဲ့နေတိုးထိပ်သီးအစည်းအဝေးကိုရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးတွေလိုမျိုးမဟုတ်ဘဲအငင်းပွားစရာကိစ္စတွေကိုဖြေရှင်းခဲ့ပြီးလာခဲ့တာကြောင့်အာဒိုဝမ်ဟာမျက်နှာပန်းလှနေတယ်လို့စင်နယ်ယူဂန်လိုလေးလာသူတွေကပြောပါတယ
်။ At the timeIt was about NATO's enlargement to Sweden and Finland. That's now over.
အဲ့ဒီအချိန်တော့ NATO ဖွဲ့ကဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုတိုးချဲ့နေတဲ့အချိန်မှာဒါမှမဟုတ်ဒါကပြီးတော့ပါပြီ။တူရကီကလည်းအတွင်းမှုချုပ်အသစ်ဖြစ်တဲ့ Dutch ဝန်ကြီးချုပ်ဟောင်း Mark Rutte ကိုထောက်ခံခဲ့ပါလေ။အချုပ်ပြောရရင် NATO ဖွဲ့က Ukraine ကိုထောက်ပံ့ဖို့ဆုံးဖြတ်ချက်တွေကိုတူရကီကလည်းထောက်ခံဖို့ဆင်သင့်ပါပဲ။
ဒါပေမဲ့လည်းအာဒိုဝမ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတာကြောင့်နေတိုးမဟာမိတ်တွေနဲ့တင်းမာနေရပါတယ်။ပြီးခဲ့တဲ့အပတ်ကပဲတရုတ်ဦးဆောင်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းအဝေးဘေးဘန်းမှာပူတင်နဲ့လူချင်းတွေ့ဆုံခဲ့သလိုတူရကီအနေနဲ့လည်းယူကရိန်းကိစ္စနဲ့ပတ်သက်ပြီးရုရှားပေါ်ပိတ်ပင်မှုတွေလုပ်ဖို့ငြင်းဆန်ထားတာပါ။ဒါကြောင့်အခုလိုဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ရောတူရကီပါသတိထားပြီးကင်တွယ်ဖို့လိုမယ်လို့လေးလာသူဦးကန်ကပြောပါတယ်။
There is an understanding that as a country that neighbors Russia, that has a number of interdependencies, this is something unavoidable.
Russia ရဲ့အင်းဒီချင်းနိုင်ငံတစ်ခုအနေနဲ့ရှောင်လို့မရတဲ့ပတ်သက်ဆက်နွယ်နေတဲ့ကိစ္စတွေရှိတယ်ဆိုတာနားလည်ထားတဲ့ကိစ္စပါ။ဒါပေမဲ့တူရကီအနေနဲ့အမေရိကန်နဲ့ EU ကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေပေါ်ကြော်မလုံးမိအောင်သတိထားပါတယ်။
ဝါရှင်တန်မှာနေတိုးထိပ်သီးအစည်းအဝေးလာတက်တဲ့အာဒိုဝမ်အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံဝင်ရမှာပါ။အာဖရိက၊အာရှအလယ်ပိုင်းနဲ့ကော်ကေးဆပ်ဒေသတွေမှာတူရကီကအရေးပါလာတာကြောင့်လည်းအမေရိကန်အနေနဲ့တူရကီနဲ့အတူပိုတိုးပူးပေါင်းဆောင်ရွက်ဖို့ဖြစ်နိုင်တဲ့အကြောင်းလေ့လာသူအက်စလီအဒီနာတဘတ်စ်ကပြောပါတယ်
။ Administration and Turkish officials are looking into Africa where Turkey has ambitions.
တူရကီနဲ့အမေရိကန်ဆွေရတာဝန်ရှိသူတွေကအာဖရိကကိုကြည့်နေကြပါတယ်။တူရကီကအဲ့ဒီမှာစီးပွားရေးအရာရောလုံခြုံရေးအရာပါဩစာလွှမ်းမိုးဖို့ရည်ရွယ်ပါတယ်။အာရှလယ်ပိုင်းကိုလည်းပြန်စိတ်ဝင်စားလာပြီးဘော်ကန်ဒေသမှာဆိုရင်လည်းတူရကီနဲ့အမေရိကန်ကတည်ငြိမ်ရေးပို့ပြီးတော့လုံလာနိုင်မလားဆိုပြီးကြိုးပမ်းနေတယ်လို့ EU အဖွဲ့ကလည်းတိုးချက်ဖို့လုပ်နေပါတယ်
။ဂါဇာမှာအစ္စရေးစစ်တိုက်နေတာနဲ့ပတ်သက်ပြီးအာဒိုဝမ်နဲ့ဘိုင်ဒန်အကြားသဘောထားကွဲပြားမှုတွေကြောင့်ပြီးခဲ့တဲ့မေလတုန်းကကျင်းပမဲ့အစည်းအဝေးကိုဖျက်သိမ်းခဲ့ပြီးဒီတစ်ခေါက်နေတိုးအစည်းအဝေးမှာလည်းဒီကိစ္စကသူတို့နှစ်ဦးတွေ့ဆုံတာကိုတားဆီးနိုင်တဲ့အကြောင်းလေးလာသူတွေကပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကကော်လိုရာဒိုပြည်နယ်မှာပညာသင်ဖို့နိုင်ငံခြားသားကျောင်းသားတွေစိတ်ဝင်စားရတဲ့အကြောင်းကိုလည်းကြီးကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုအနောက်ဘက်ဒေသကော်လိုရာဒိုပြည်နယ်ဟာနိုင်ငံတကာကျောင်းသားအများအပြားလာရောက်ပညာသင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်Fort Collins မှာရှိတဲ့ပြည်နယ်တက္ကသိုလ်ဟာ Colorado ပြည်နယ်ရဲ့အကြီးဆုံးတက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်။ဘာကြောင့်ဒီပြည်နယ်မှာနိုင်ငံတကာကျောင်းသားအများအပြားလာရောက်ပညာသင်ဖို့စိတ်ဝင်စားလာကြတာပါလဲ။ Savitana Prisnyaka ကလေ့လာတင်ပြထားတာကိုတော့ကိုစော်မိုးကျော်ကပြောပြပေးပါမယ်ရှင်
။ပနမနိုင်ငံက Dustin Moreno ကတော့ American ပညာရေးဟာ
သူ့နိုင်ငံစိုက်ပျိုးရေးကဏ္ဍရဲ့ပြဿနာတချို့ကိုဖြေရှင်းရမှာအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ပါတယ
် I decided to come to America for getting my master because America has
မဟာသိပ်ပံဖွဲ့အတွက်အမေရိကန်မှာလာရောက်ပညာသင်ယူဖို့ဆုံးဖြတ်ခဲ့ပါတယ်ဘာကြောင့်လဲဆိုတော့စိုက်ပျိုးရေးသိပ်ပံကဏ္ဍမှာ American တက္ကသိုလ်တွေကအကောင်းဆုံးဖြစ်တဲ့အတွက်ပါနောက်တစ်ခုကတော့အင်္ဂလိပ်စာကျောင်းမှာအင်္ဂလိပ်စာအင်္ဂလိပ်စကားဟာအများဆုံးဖြစ်ပြီးနေရာတိုင်းမှာသုံးပါတယ်
ကျောင်းဝင်ခွင့်ကိစ္စတွေဆောင်ရွက်ရမှာအခက်အခဲရှိမလားဆိုပြီးမိုရီနိုတယောက်စိတ်ပူခဲ့ပါတယ်ဒါပေမဲ့တက္ကသိုလ်ကအင်္ဂလိပ်စာကိုနှစ်ပတ်သင်ကြားပေးတယ်လို့သူကပြောပါတယ်ဒါဟာနိုင်ငံတကာကျောင်းသားတွေအတွက်ကျောင်းစာမတက်ခင်ကြိုတင်သင်ကြားပေးတာဖြစ်ပါတယ်မိုရီနိုကကော်လိုရာဒိုပြည်နယ်တက္ကသိုလ်မှာပေါင်းပင်နေတဲ့ပတ်သက်တဲ့ပညာရပ်ကိုသင်ယူပါတယ်သူရရှိလာတဲ့ပညာတွေနဲ့ပနမားစိုက်ပျိုးရေးကဏ္ဍကပြဿနာတချို့ကိုဖြည့်ရှင်းရမှာအသုံးချဖို့စီစဉ်ထားပါတယ်။ပနမားဟာမြေဩဇာအရေးအသွေးတိတ်မမြင့်လာပါဘူး။ဒါအပြင်မိုးသီးထန်စွာရွာသွန်းတဲ့ကာလတွေရှိတဲ့အပြင်တောင်တန်းတွေဟာစိုက်ပျိုးနိုင်တဲ့သီးနှံအမျိုးအစားတွေကိုအကန့်အသတ်ဖြစ်စေပါတယ်။ဒါတွေဟာလည်းပြဿနာရပ်တွေထဲမှာပါဝင်တယ်လို့သူကဆိုပါတယ
်။ I noticed that you know the big problem that we have in Panama is the weed management and we don't have
ပနမားမှာပေါင်းပင်တွေနဲ့ပတ်သက်ပြီးစီမံကင်တွယ်မှုကပြဿနာကြီးတစ်ခုဖြစ်နေတာကိုသတိထားမိပါတယ်ဒီကဏ္ဍမှာလောက်ကင်နေသူလည်းသိမရှိပါဘူးဒါကြောင့်ဒီဘတ်တရက်ကိုတင်ရတာပါကော်လိုရာဒိုပြည်နယ်တက္ကသိုလ် CSU ဟာ American ပြည်ထောင်စုမှာပေါင်းပင်ဘတ်တရက်နဲ့ပတ်သက်ပြီးအကောင်းဆုံးသင်ကြားမှုအစီအစဉ်တွေရှိပါတယ်ကျွန်တော်ရဲ့မဟာသိပ်ပံပွဲဟာပြီးတော့မှာပါပြီးရင်ကျွန်တော်ပနမားပြန်ပြီးအဲ့ဒီမှာနေမှာပါ
အင်္ဂလိပ်စာအတွက်အဓိကထားပြီးအမေရိကန်ပြည်ထောင်စုနဲ့အခြားနေရာတချို့မှာကျောင်းသားတွေအတွက်အလောက်အကန့်ရရှိဖို့တက္ကသိုလ်ကအကူအညီပေးပါတယ်။ကော်လိုရာဒိုပြည်နယ်တက္ကသိုလ်ကနိုင်ငံတကာအစီအစဉ်ရဲ့အကြီးတန်းနည်းပြတဦးဖြစ်တဲ့လော်ရယ်ဘွန်ကအခုလိုရှင်းပြပါတယ
်။ Teaching English in this environment has been the greatest privilege of my life. It opens up a lot of opportunities.
ဒီလိုပတ်ဝန်းကျင်မှာအင်္ဂလိပ်စာသင်ကြားပို့ချခွင့်ရတာဟာကျွန်မဘဝအတွက်ထူးခြားတဲ့အခွင့်အရေးတစ်ရပ်ပါပဲ။ကျွန်မရဲ့ကျောင်းသားတွေအတွက်ပိုးပြီးအဆင့်မြင့်တဲ့စီးပွားရေး၊သိပ္ပံ၊ပညာရှင်ပိုင်းစတဲ့နယ်ပယ်တွေအတွက်လည်းလမ်းတွေပွင့်သွားစေပါတယ်။တကယ်လို့အင်္ဂလိပ်စာကိုစနစ်တကျမတတ်မြောက်ဘူးဆိုရင်တော့ကြီးမားတဲ့ခက်ခဲကြီးတစ်ရပ်ဖြစ်ပေါ်စေမှာပါ။
နိုင်ငံတကာကျောင်းသားတွေကိုအထောက်အကူဖြစ်စေတဲ့နေစဉ်သုံးအင်္ဂလိပ်စာနဲ့အစင်းမြင့်ဘာသာရပ်ဆိုင်ရာအင်္ဂလိပ်စာသင်ကြားပို့ချရေးအစီအစဉ်ဖြစ်တဲ့ PLACE Place ရဲ့ညွှန်ကြားမှု Lauren Kinta ကတော့အခုလိုပြောပါတယ
် Providing students with an opportunity to not only improve their language proficiency but
ဒီစီစဉ်ဟာကျောင်းသားတွေကိုအင်္ဂလိပ်စာတိုးတက်ဖို့တင်အထောက်အကူဖြစ်တာမဟုတ်ပါဘူးပညာဆက်ပြီးတော့သင်ကြားနိုင်ဖို့နဲ့ရင်းချင်းမှုတွေကိုနားလည်ဖို့အတွက်လည်းအထောက်အကူဖြစ်ပါတယ်။နိုင်ငံတကာကျောင်းသားတွေအတွက်အင်္ဂလိပ်စာသင်ယူရဲဆိုတာဟာပညာသင်ဖို့ဆိုတာထက်ပိုပါတယ်။ကျောင်းသားတွေဟာ CSU တက္ကသိုလ်ရဲ့လူမှုအတိုင်းဝိုင်းနဲ့ Fort Collins လူမှုအတိုင်းဝိုင်းတွေကိုပါအပြည့်အဝရောနှောပါဝင်လာနိုင်ဖို့အထူးဖြစ်ပါတယ
်။အမေရိကမှာပညာလာသင်တာဟာသူ့အတွက်ကိုယ့်ကိုယ်ကိုယုံကြည်မှုတွေတိုးစေတယ်လို့မိုရီနိုကပြောပါတယ်
။ Keep going, believe in yourself.I know that this is a kind of hard trip sometimes.
ရှစ်ဆက်ရှောက်ပါကိုယ့်အကိုယုံကြည်ပါခက်ခဲတဲ့ခီးမျိုးဆိုတာသိပါလေ။ငါတော့လုံနိုင်ပါမလားဆိုတာမျိုးခံစားရတတ်ပါလေ။ဒါပေမဲ့သိကြပါလေ။သင်လုံနိုင်ပါလေ
။2023ခုနှစ်စာသင်နှစ်အတွင်းကော်လိုရာဒိုတက္ကသိုလ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံတကာကျောင်းသားတွေပညာတော်သင်လာရောက်သင်ကြားခဲ့ကြပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA30C ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ဗ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။ရည်စုံတော့မြေကြီးဩဇာအစီအစဉ်ပါရှင်။စကိုင်းတိုင်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကသူတို့စုမိုးထားတဲ့ဒေသတွေအတွင်းမှာရှိထားတဲ့စစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေတင်းဆဲထားတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တွေလက်ထဲပြန်လည်အနှံ့ရေးစီးစစ်ဆောင်ရွက်နေပါတယ်။ဒါနဲ့ပတ်သက်ပြီးဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စွမင်းကပြောပြထားပါတယ်ရှင်။
ငါမစစ်တပ်အစိုးရဝင်းကြီးချုပ်ဗိုလ်ချုပ်သိန်းစိန်တဖြစ်လဲ2010ခုနှစ်ဦးသိန်းစိန်အရသာအစိုးရခေတ်ကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရတလျှောက်လုံးစစ်တပ်တွေစစ်အရာရှိတွေခရိုနီတွေနဲ့ဒေသအာဏာပိုင်တွေအာရမသိမ်းယူထားတဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးတောင်းဆိုတဲ့တောင်သူလယ်သမားလှုပ်ရှားမှုတွေရှိခဲ့ပါတယ်ဒါဗိမဲ့လည်း2021ဖေဖော်ဝါရီလဇန်စစ်အာဏာသိမ်းပြီးနောက်ပိုင်းမူလပိုင်ရှင်တောင်သူလယ်သမားတွေမှာမိမိတို့ရဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ရှားခွင့်တွေဆုံးရှုံးခဲ့ပါတယ်အဲ့ဒီအစားစစ်ကောင်စီအစိုးရကိုရရလက်နဲ့ဆွဲကန်ပြီးတော်လှန်ရတဲ့အထက်မှာအညာဒေသကတောင်သူလယ်သမားတွေကအဓိကနေရာမှာပါဝင်ခဲ့ပါတယ်အဲ့ဒီလိုနဲ့စကိုင်းတိုင်းအပါအဝင်အထက်အညာဒေသမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကိုဖွဲ့စည်းလှုပ်ရှားလာကြပြီးနယ်မြေစိုးမိုးမှုတွေလည်းရရှိလာခဲ့ကြပါတယ်ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးနယ်မြေတွေအတွင်းမှာပညာရေးကျန်းမာရေးကိစ္စတွေကိုလှုပ်ဆောင်ခဲ့ကြသလိုစစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေအာရမသိမ်းယူခဲ့ကြတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ဖို့အတွက်အစဉ်စဉ်ဆောင်ရွက်နေတာတွေလည်းတွေ့ရပါတယ်ဒီလိုအခြေအနေတွေကိုအခုအခါဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးကဏီမျိုးနယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကဒီရပိုင်းတွေအတွင်းသူတို့ဖြည့်ရှင်းပေးနေတာတွေကိုအခုလိုပြောပြပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတပတ်အတွက်မှာပဲကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးအဖွဲ့လေးကမြို့နယ်ပါအဖဖိတ်လို့ပေါ့နိုင်ငံကအနေနဲ့ဖိတ်လို့အဲဒီချုပ်ကိစ္စတွေကျွန်တော်တို့ဖြည့်ရှင်းပေးရတာဆိုတော့တေချာပေါက်အငင်းပွားမှုမရှိတဲ့တင်းစည်းခံမေးရာတွေပြန်လဲဆွန့်လွတ်နေတာပေါ့တောင်သူတွေကိုစနစ်တကျပေါ့အချိုးကျပေါ့လူနေအိမ်တွေရှိသွားပြီဆိုလို့ရှိရင်လည်းလူနေအိမ်တွေဖယ်ထုတ်ပြီးတော့ကျန်တဲ့နေရာတွေအချိုးကျပြန်ပြီးတော့မြို့နယ်ပါအဖကဦးဆောင်ပြီးတော့ဒီလယ်ယာဉ်မြေဥတွေတိုင်းပေါ့နော်ပြန်ပြီးတော့ဆွန့်လွတ်တာရှိတယ်နောက်တစ်ချက်ကတော့စစ်တပ်ကတင်ထားတဲ့မြေတွေနောက်ပြီးတော့ဒီကရိုနီတွေတော့တဆက်ရအကူမဏီတွေစောက်လို့ပို့တင်ထားတဲ့မြေတွေအဲ့လိုမြေတွေတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေပြီးတော့ပါအဖပေါ့နော်စီမံခန့်ခွဲနေတယ်စီမံခန့်ခွဲနေတယ်ဆိုတာလည်းဒီအလွယ်ဆုံးအစိတ်ပိုင်းတွေကိုစပြီးတော့စီမံခန့်ခွဲတာပေါ့နော်မြေယာပြဿနာတော်တော်ရှုပ်ထွေးတာ哦ဒီကြားထဲမှာကြားနာနေတယ်ပေါ့နော်ဒီလိုတော့ရပေါ့ဒါအဆင်ပြေချုံးမှုစီတဲ့ဤပေါ့အဲ့ဒီဤကိုမကြံတုံးမှုဆိုလို့ရှိရင်ဒီတွဲချုံမှုတွေအများကြီးရှိနိုင်တယ်နင်နာသူတွေကနင်နာသွားနိုင်တယ်ပေါ့နော်ဒီကြားထဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ်မြို့နယ်အုပ်ချုပ်ရေးအဖွဲ့ပေါ့ပအားဖားတွေကနေပြန်လဲဆွတ်လွတ်နေတယ်ပြန်လဲပြီးတော့တောင်းသူတွေစီကိုစနစ်တကျကွန်ဆင့်ပြီးတော့ပြန်လဲပြန်လဲပေးအပ်တာတွေလုပ်တယ်။တချို့ကုမ္ပဏီတင်းစီထားတဲ့မြေတွေပေါ့တတ်သိမ်းထားတဲ့မြေတွေပေါ့ဆွလုပ်ဖို့ပြန်လဲဆွလုပ်ဖို့လုပ်နေရင်းနဲ့ထောက်ထားပြည့်စုံတဲ့မြေတွေကိုတော့ယာယီလုံစားကွန်ပေးလိုက်တာပေါ့နောက်တစ်ချိန်မှာပြဿနာတက်ရှင်လဲဖြေလို့ရအောင်ပေါ့နှစ်နှစ်လုံစားကွန်တော့၃နှစ်လုံစားကွန်တော့ဒါမျိုးလေးတွေယာယီပြန်လဲဆွလုပ်တာတွေတော့လုပ်နေတယ်လေဒေသတွေအမျိုးမျိုးရှိတာဆိုတော့ခင်ဗျာဒေသတမျိုးနဲ့တမျိုးတော့တစ်ခုနဲ့တစ်ခုတော့မတူကြအောင်တချို့နေရာမျိုးတွေတချို့ဒေသမျိုးတွေတော့အဲ့ဒီလိုစစ်တပ်ကတင်ထားတဲ့မြေတွေခရိုနီတွေတင်ထားတဲ့မြေတွေကိုတော့တော်လိုင်းအဖွဲ့အစည်းတွေနေရာကြီးအချိန်ခါစိုက်ကူးတာလို့မျိုးဒါမျိုးတွေလောက်တာတော့တွေ့ရတယ်ဆိုမြေရွာပြဿနာအင်မတန်မှရှုပ်ထွေးတာဘာလို့ဆိုအမားရွံ့နေရှိနိုင်တယ်တချို့ကကြတော့ယာယီကိုမဆွလော့ဘူးဖွဲ့စည်းရပဲထိန်းသိမ်းထားတယ်အထက်ကလေယာဉ်မီပြဿနာကတော့အလင်းစလူမဆုံးဖြတ်မိဖို့လိုပါတယ်ဒီကားထဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ
်အလားတူမကွေးတိုင်းအေယာဝတီမြစ်အနောက်ဖက်ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးထားတဲ့နယ်မြေတချို့မှာလည်းစစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေခရိုနီတွေနဲ့နယ်မြေကန်အာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ရေးစတင်ဆောင်ရွက်နေပြီလို့သိရပါတယ် ကရားပြည်နယ်ဒေသအခေါ်ကင်းဤဒေသမှာတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာအရင်စစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေကရိုနီတွေနဲ့နယ်မြေခံအာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ကိုပြန်ပေးရေးအစီအစဉ်တွေရှိပေမဲ့မူလပိုင်ရှင်တောင်သူလယ်သမားတွေကိုယ်တိုင်ကစစ်ပြေးဒုက္ခသည်တွေဖြစ်ကုန်ကြတာတချို့လဲစစ်ကောင်စီလေချောင်းရံကြောက်ရွံ့ပြီးပြန်လဲစိုက်ပျိုးစိတ်မရှိကြသေးပါဘူးဒီလိုအခြေအနေတွေကြောင့်မူလပိုင်ရှင်တွေကိုအချင်းယူပြန်လဲစီစေးရမှာဖြစ်တယ်လို့အဲ့ဒီမြေတွေပေါ်မှာကရင်တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကတိုက်ရိုက်ခါအတွက်စိုက်ပျိုးနေကြပါတယ်ဒါနဲ့ပတ်သက်ပြီးကရင်ဒေသမှာစစ်အတွင်းလူမှုအကူအညီတွေလုပ်ကင်ပေးနေတဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အခုကတော့ကျွန်တော်တို့ကင်းနီပြည်မှာဘယ်လိုရှိလဲဆိုတော့ဒီရင်တော့ကဝင်ကြီးဌာနတို့เนาะစစ်ကောင်စီတွေတင်ထားတဲ့အဲ့ဒီလဲမြေတွေကိုဆိုလို့ရှင်ကျွန်တော်တို့တော်လန်ရေးအဖွဲ့တွေကပြန်ပြီးတင်နိုင်တယ်ပေါ့နော်တင်ပြီးတော့သူတို့ကတန်းပြီးတော့မူလပိုင်ရှင်တန်းဆိုတာမပေးနိုင်တယ်ဘာလို့ဆိုတော့လက်တလောအခြေအနေကြတော့ဒီစစ်ရေးကတစ်ဖက်ဝမ်းရေးကတစ်ဖက်ရဲမြေရဲဘော်တွေမှာဖြည့်ရှင်းနေရတယ်အဲ့ဒီလိုဖြည့်ရှင်းနေတဲ့အတွေ့တော်လန်ရေးကကြာလာတာနဲ့အမျှလူသူတန်းသူကလည်းအရင်နဲ့ဆိုင်အများကြီးကိုတော်ပါတော့ရဲမေရဲဘော်တွေကလက်ရှိဆိုလို့ရှိရင်သူတို့ရဲ့တိုင်းရင်တပ်ဖွဲ့အတွက်ဒီရိတ်ခါအတွက်ကိုစပားတွေသူတို့ကိုယ်တိုင်စိုက်ပြီးတော့စိုက်ပြုတ်နေတာတွေရှိတယ်အဲ့လိုအခုဆိုလို့ရှိရင်အချို့နေရာတွေဆိုလို့ရှိရင်ရိတ်သိမ်းသွားပြီပေါ့နော်ဒီလိုအချိန်နေတော်လန်ရေးကာလအတွက်မှာတော့သူတို့ကမူလပိုင်ရှင်လက်ထဲမှာပြန်ပြီးတော့ပေးနိုင်အောင်မဟုတ်သေးဘူးဘာဖြစ်လို့ပေးနိုင်အောင်မဟုတ်သေးဘူးတုံးဆိုတော့ပြည်သူလည်းဒီအချိန်မှာကြက်တဲ့တယ်ဒီတော်လန်ရေးအဖွဲ့ဆိုတာလည်းချက်တဲ့တယ်ချက်တဲ့တာချင်းအတူတူအသက်ပေးပြီးတော့ဒီတိုက်ပွဲဝင်နေတဲ့ရဲမေရဲဘော်တွေကအရှိတဲ့မှာလက်နဲ့ဘလောက်ပဲရှိရှိကြည်ကြံဘလောက်ပဲရှိရှိအာဟာရမရှိလို့ရှိရင်တိုက်ပွဲတပွဲဆိုတာပေါ်ဆောင်လို့မရဘူးအဲ့ဒီအတွက်သူတို့အတွက်စံတို့စီတို့ဆိုတာအရေးကြီးတယ်ဒီစံဖြစ်ဖို့အရေးဆိုတာကစပားနေပြီးမှဖြစ်တာဖြစ်တဲ့အတွက်အချို့မြေတွေကိုသူတို့ကစပားစိုက်ပြုတ်ပြီးတော့ဒီလိုပြန်ပြီးတော့လှုပ်ဆောင်နေရရှိတယ်ပေါ့နော်ဒီလေယာမြေတွေကအချိန်တန်တော့ဘသူလေယာမြေကဥမာဥဖြူပဲဖြစ်ဖြစ်ဥမဲပဲဖြစ်ဖြစ်ပေါ့နော်တော်လန်ရေးပြီးသွားရင်တော့ဒါတွေကအလုံးပြန်ပေးဖို့အစီအစဉ်ရှိပါတယ်ဗျာ
ချင်းပြည်နယ်မှာတော့စစ်တပ်တွေသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေတခြားဒေသလောက်မများပေမဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတော်ရထားတဲ့အတွက်ကြောင့်အခုအခါမှာတောင်ယာလုပ်ငန်းတွေဖွံ့ဖြိုးအောင်စတင်ဆောင်ရွက်နေပြီလို့သိရပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်အဆက်ဆက်စစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေကအကြောင်းအမျိုးမျိုးပြပြီးမူလပိုင်ရှင်လယ်သမားတွေစီကနေစိုက်ပျိုးမြေတွေအများအများအာရမသိမ်းယူခဲ့ကြပါတယ်တောင်သူလယ်သမားတွေကိုယ်တိုင်ကလည်းထွန်တုံးတိုက်ပွဲဆင်နွှဲတာအပါအဝင်သူတို့နီးသူတို့ဟန်နဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ဆောင်ခဲ့ကြပေမဲ့အောင်မြင်မှုနယ်ပါပြီးအများအားဖြင့်ကဖမ်းဆီးတာခံခဲ့ကြရပါတယ်။အလားတူမြို့ကြီးပြကြီးတွေအနီးအထူးသဖြင့်ရန်ကုန်မြို့နယ်နန္ဒမိတ်ချင်းထိစပ်နေတဲ့လေကွင်းတွေကိုလည်းစစ်မှုနယ်မြေတိုးချက်တိစောက်ဖို့ဆိုပြီးသက်ဆိုင်ရာစစ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးအိုးအိမ်ဦးစီးဌာနကတဆင့်သိမ်းယူခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုသိမ်းယူထားတဲ့လေကွက်တွေကိုတကယ်တမ်းစက်မှုနယ်မြေတိစောက်တာမဟုတ်ပဲခရိုနီတွေကအိမ်ဝိုင်းတွေအကွက်ချပြီးရောင်းစားခဲ့ကြပါတယ်တောင်သူလယ်သမားရေးလှုပ်ရှားသူတွေကလွှတ်တော်ကတဆင့်ဆောင်ရွက်ခဲ့တာတွေရှိပေမဲ့တကယ်တမ်းသိမ်းယူမြေတွေကိုပြန်လည်ဆွတ်လွတ်တဲ့အခါမှာတော့နယ်မြေခံစစ်အာဏာပိုင်တွေအပိုင်းကအမျိုးမျိုးကြံ့ကြအောင်လုပ်တာတွေရှိတဲ့အတွက်ထင်သလောက်မအောင်မြင်ခဲ့ပါဘူးဒါအပြင်ဒေတာအသီးသီးမှာသိန်းစည်းမြေတွေကဧကသိန်းနဲ့ချီပြီးရှိတဲ့အတွက်စည်ရင်းစရားတွေကလည်းတစ်ဖက်နဲ့တစ်ဖက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီကြခြင်းမရှိကြပါဘူးခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်အလှည့်ပါရှင်2021ခုနှစ်အာဏာသိမ်းမှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကျုံ့တွေ့နေရတဲ့စစ်ကောင်စီဟာရှေ့တန်းစစ်မြေနှပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုတန်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီပြထန်းချက်အပြီးမှာပဲလူငယ်အတော်များများကိုအတင်းအဓမ္မဖမ်းဆီးခံရတာနဲ့ပတ်သက်ပြီးယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင
်2021ခုနှစ်အာဏာသိမ်းအပြီးမှာမြန်မာပြည်သူ့စစ်တပ်လျှောက်တိုင်းရင်းသားလက်နက်ကိုင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောင်းအာနာသိစကောင်စီဟာအကြအဆုံးမြတ်စွာနှင့်ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ် တက်စကန်တွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအသစ်တွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်တန်းပေးပြီးတော့ရှေ့တန်းစစ်မျက်နှာပြင်တွေကိုပို့ဆောင်ပေးနေတာလို့ရှိနေပါတယ်။ဒီလိုအသင်းအာရမပြည်သွင်းစစ်မှာအသုံးပြုဖို့စစ်မှုထမ်းဥပဒေပြတ်ထန်လိုက်တဲ့အပေါ်မှာတရားလွှတ်တော်ရှင်းနေဦးကြည်မြင့်နဲ့တွေ့ဆုံမေးမြန်းထားပါတယ
်။အများကြီးဆိုရင်တော့ဒီကိစ္စကတနိုင်ငံတနိုင်ငံစစ်ဖြစ်မှလုံးဝတဲ့ကိစ္စလေးလေကိုယ်စားကိုပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အဓိကဆိုတာမရှိတော့ဘူးနိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူးနော်ကိုပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းတယ်ဆိုတာလုံးဝမရှိပါဘူးပြီးတော့လည်းဘယ်ခေတ်ဆက်ဆက်မှာဘယ်မှမပြဋ္ဌာန်းခဲ့ပါဘူးဖက်ဆာဘလာကံမှန်ပြဋ္ဌာန်းမှုဥနေဝင်လည်းပြဋ္ဌာန်းမှုဥတန်းရွှေလည်းပြဋ္ဌာန်းမှုတော့အတိမပြည့်ဘူးပေါ့ဥတန်းရွှေကြတော့နော်အဲ့လိုလုပ်ခဲ့တာပေါ့အဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်သက်ထထောင်လို့ဖြစ်တာပေါ့ဟောတလောက်9000နှုန်းနဲ့9000နှုန်းနဲ့သူတို့ကစုသွားမယ်ဆိုတဲ့ခါကျတော့တနစ်ကို6000ရှိမယ်လေ6000ဆိုရင်စစ်တပ်ကြီးတစ်သက်ထထောင်တာပေါ့ထထောင်တာပေါ့အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကိရိယာတွေလစာတွေဒါသေဆုံးဒဏ်ရတာတွေဆေးကုရတာတွေစရှိမယ်အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုင်းပြည်ဟာစီးပွားရေးကအလိုလိုအမှားကျနေတဲ့အခါမှာပိုးဆိုးသွားမယ်ဒါကျွန်တော်အစိုးရကြီးပြောခဲ့တယ်တစ်ချက်တဲ့ချက်ကအယူရောက်တဲ့ကလေးတွေ16တိက30ကအယူရောက်တဲ့လူငယ်တွေကြောင့်မလို့ကွန်ထရိုးလုပ်မှုဆောင်အားကြီးပြတ်သွားပြီအကုန်လုံးကြောက်လန့်ထွက်ပြေးနေကြတယ်အခုအဲ့အရာမျိုးတွေရှိတယ်တော့အလုံးရှင်နေမှာလည်းမတီးပင်းငိမ့်နေဖြစ်တယ်အဲတော့နိုင်ငံတကာမှာလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုတို့ကပါဝင်ပြီးတော့ခံရသလိုဖြစ်တယ်လူတွေစုပြုံပြေးလာတဲ့ခါကျတယ်ဒါတို့ကပြန်ဖန်ဖို့ပြန်ဖန်ဖို့ပြီးတော့ဒီဘက်ကလည်းစိတ်မွေးပြန်တိုင်ဟိုင်းအဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီဟာကိုတို့ဘယ်အတွက်တော့ဒီရပီသုံးတာလေဆိုတဲ့အခါကျတော့အဓိကကပါလဲဆိုတော့တက်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုပ်မှာ2025ထဲမှာရွေးကောက်ပွဲလုပ်မှာဖြစ်တဲ့အနေနဲ့လုပ်မှာယူကရိန်းမှာရုရှားလုပ်သွားသလိုယူကရိန်းသိမ်းထားတဲ့နယ်တွေကိုလုပ်သလိုတရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့အနေနဲ့လုပ်သွားမှာအဲလေးပုံတစ်ပုံနဲ့ယူမယ်ပြီးတော့အမင်းအောင်လန်တပါးလာလုပ်မယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့ဒီလမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်လက်ကပြိုကွဲသွားလုံးဝစစ်သားတွေကစစ်လက်ပြတ်ချင်တော့အဲ့လိုဖြစ်သွားပြီဒီခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအကြီးပေါ့ရိုင်ဂျာတောင်ထွက်ပြာရိုင်ဂျာတောင်ပြန်ပြီးတော့အမေဟွာပေးပါမယ်ဟိုတိုင်းရင်းသားပေးပါမယ်ဆိုစီယုံပြီးစစ်တဲ့ပြန်ထည့်ရတဲ့ဘဝတွေရောက်သွားတယ်ရိုင်ဂျာတောင်စုရတယ်ပြာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ခါမှာခုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆွဲလမ်းတွေဆွဲပါအတင်းဆွဲအဲ့လိုမျိုးအဲ့ဒါအစည်းအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိရင်အဲ့စစ်မှုထမ်းဥပဒေရတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့ तू ထုတ်တယ်အမိန်တော်လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လည်းပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါတော့နှီးဥပဒေနဲ့ကာကွယ်ပေးရတာနှီးဥပဒေခုဒီတော့မပေးဘာလို့ဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိစစ်မှုထမ်းဥပဒေကြောင့်မလို့ဖတ်ပြရင်ပြေမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းလွယ်လို့မရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်လည်းခံမှာမဟုတ်ဘူးလို့နိုင်ငံပြည်နော်နိုင်မှာမဟုတ်ဘူးသူလုံးဝပါမှာပဲအာဖဂန်နစ္စတန်ဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတာလေဆုတ်ရတယ်လေခင်ဗျာလေတက်သမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေဒါယူကရိန်းကိုခမရဝါစားမယ်ဆိုလို့ကတော့ခမရယူကရိန်းဘိုက်ထရတန်ချောင်းတွေထွက်လာပြီးတော့အဲ့ဝါစားတဲ့ကောင်ခမရဘိုက်ပေါက်မှာပဲเนาะယူကရိန်းဟာဘယ်တော့မှတိုင်းတစ်ပါးကျွန်ပြားမဖြစ်ဘူးအဖြစ်လဲမတူတက်မိတာလည်းမျိုးကဘာကြီးရတယ်အဖြစ်မခံဘူးဒါကြောင့်လို့ကျွန်တော်တို့စိုးရိမ်ရာမရှိဘူးတိချက်ကဒါယူကရိန်းကိုရုရှားကများနိုင်သွားခဲ့တယ်ဆိုတဲ့ question ကကျွန်တော်ကတော့မပေါ်ပေါက်ထင်တယ်ပေါ်ပေါက်မှာကျွန်တော်တို့နိုင်ငံပေါ်မှာအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံကစီးရီးယားလို့ဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေ့ရင့်ငွေ့တွေရှိတယ်။အဲ့ဒါဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းဆိုက်တာပဲတိချက်ကနော်။အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါ။နောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောတရုတ်ကဟိုလားလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လေ။နောက်တစ်ခါဟုတ်လားအဲ့ဒီလေးဘွယ်လောက်ကအသေးသေးတူကအတိဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကန်ရေနော်အဲခုနကဝါရေနောက်တစ်ခါဟဲ့လား ပလောင်ရဲ့တင်နေတော့အဲ့ဒါဒီကတော့သူတို့အသေးပဲအဲ့တော့အဲ့ဒါ၄ဘွယ်လောက်မှ၅ဘွယ်လောက်မှတေးဥကလည်းအသေးကိန်းတာသူ့ဩဇာအရင်ကြီးတယ်အဲ့ဒီခါမှာခင်ဗျားဒါပေါ့ပေါ်တော့တွက်လို့မရ K3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကလည်းထောက်ခံထားတာဟို၄ဘွယ်လာလည်းတေးဥကအသေးပဲအကုန်ပေးထားတာသူ့တက်တွေပါဝင်လာလို့ရတယ်အခုတော့ဝင်မတကယ်ကဲလုံးနေတယ်စေးတွေပြအဲ့ဒီအန်ဒီကြီးရတယ်အလုံးကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုပါဗောဗျာဆိုအရောရေလွန်လာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောနေတယ်ဗော
မြန်မာပြည်သစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးကြီးမြတ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မချိုက်ခင်မှာတော့ကဘာတလခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရဲ့အချောင်တိကောင်းစရာအစီအစဉ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့သူ့အသက်အရွယ်နဲ့ဦးဆောင်နိုင်စွမ်းအပေါ်ဆွေးနွေးမှုတွေတိုးလာနေပြီးရွေးကောက်ပွဲမှာဆက်မပြိုင်သင့်ဘူးဆိုပြီးပြောဆိုတာတွေရှိလာနေပါတယ်လာမယ့်သတင်းပတ်ဟာသမ္မတဘိုင်ဒန်အတွက်အရေးကြီးပြီးရွေးကောက်ပွဲအပေါ်သက်ရောက်မှုတွေရှိနိုင်တဲ့သတင်းပတ်အဖြစ်လည်းသတ်မှတ်ထားပါတယ်သမ္မတဘိုင်ဒန်ရဲ့လုပ်ဖော်ကိုင်ဘက်အများပြားကတော့ဒီမိုကရက်တစ်ပါတီတွင်မဲဆန္ဒရှင်တွေရဲ့ဆွေးနွေးမှုကိုအသိအမှတ်ပြုတယ်ဆိုရင်တောင်းသူ့အပေါ်ဆက်ပြီးတော့ထောက်ခံနေစေဖြစ်ပါတယ် VOA သတင်းထောက် Veronica Bodres Iglesia သတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
ဖီလာဒဖီးယားပြည်နယ်ကဘုရားကျောင်းတစ်ခုမှာသူ့ကိုရင်းနှီးနှီးထောက်ခံအားပေးတဲ့သူတွေကိုသမ္မတဂျိုးဘိုင်ဒန်တရင်းတွေနေကတွေ့ဆုံပါတယ်။သူလုံနိုင်ခဲ့တဲ့အောင်မြင်မှုတွေကိုရှင်းလင်းပြောပြပါတယ်။မကြာသေးရင်ကသမ္မတလောင်းစကားစီတိုးပွဲပြီးသူ့ရဲ့အသက်ရွယ်နဲ့ဥဆောင်နိုင်စွမ်းပေါ်မှာစိုးရိမ်မှုတွေလဲမဲဆန္ဒရှင်တွေကြားတိုးလာနေပါတယ်။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ကတော့ယူရိုပွဲမှာမဖြစ်မနေရှင်ပြိုင်မှုတန်ထိတ်တန်ချထားတာကိုအခိုင်အမာထပ်လောင်းပြောပါတယ်။ABC ရုပ်သံသတင်းတောက် George Stephanopoulos နဲ့တောက်ကြနေကတည်တံတွေးဆောင်ဝင်းမြန်ကမ်းမှာသူ့ရဲ့ရည်တည်ချက်ကိုသမ္မတ Biden ကအခုလိုထပ်ပြောသွားပါတယ
် I don't think anybody is more qualified to be president or win this race
ဒီသမ္မတရွေးကောက်ပွဲမှာကျွန်တော်ထက်ပိုပြီးအရေးချင်းပြည့်မီတဲ့သူမရှိဘူးလို့ကျွန်တော်ထင်ပါတယ
်သမ္မတ Biden အနေနဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တီချာမှာထောက်ခံမှုချင်းချင်းပြည့်ပြည့်ရည်စေဖြစ်ပါတယ်ဒါပေမဲ့လည်းမဲဆန္ဒရှင်တွေချာမှာသူနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေတာကိုလည်းအတိအမှန်ပြုကြပါတယ်Democrat ထက်လွတ်တော်မှာ Chris Murphy ကတင်းငွေတွေက CNN ရုပ်သံမှာအခုလိုပြောပါတယ
် Not questions about his character or his decency
သူရဲ့အကျင့်စရိုက်သူရဲ့တည်ကြည်မှုယဉ်ကျေးမှုဘဝတလျှောက်သူကြိုးပမ်းတိုက်ပွဲဝင်ခဲ့တာတွေဒါတွေကိုမေးခွန်းထုတ်เสียမှာရှိပါဘူးဒါပေမဲ့လည်းမေးခွန်းထုတ်ရမှာကအရင်ကအသက်အရွယ်နဲ့ Joe Biden ဟိုသိရလားဆိုတာပါပဲ
ရွေးကောက်ပွဲဝင်မဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကို Joe Biden ကပဲချရလိမ့်မယ်လို့ Democratic All the Door Matt Adam Schiff ကNBC ရုပ်သံ Meet the Press စီစဉ်မှုတင်းငွေတွေကပြောပါတယ်အထွေထွေရွေးကောက်ပွဲအတွက်သိက္ခာရေးကြီးတဲ့တက်ရောက်မှုတွေရှိနိုင်တယ်လို့လည်းသူကဆိုပါတယ
် Joe Biden is going to need to consider
သူရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်ရော Donald Trump ကိုအနိုင်ယူမဲ့သမိုင်းမှုခြံနိုင်မှု Joe Biden ကစဉ်းစားရပါလိမ့်မယ် Donald Trump ကိုနိုင်မှုသူဟာအကောင်းဆုံးပြိုင်ဘက်လားဒီအချက်ကတက်ရောက်မှုအရှိဆုံးသူ့တမရတက်တန်းမှာအရေးအကြီးဆုံးဆုံးဖြတ်ချက်လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အောက်လွတ်တော်အထက်လွတ်တော်နဲ့တိုင်းပြည်အနာဂတ်အတွက်လည်းအရေးကြီးဆုံးဖြစ်ပါလိမ့်မယ
်။စနေနေ့ကတော့ Donald Trump ကသူ့ရဲ့ True လူမှုကွန်ရက်မှာလိန်လယ်လှည့်ပြားနေတဲ့ Joe Biden အနေနဲ့သူ့ကိုဝေဖန်သူတွေကိုလိလိရှုပြီးရှေ့ဆက်လွတ်ဆောင်ရမှာတွေကိုဆက်လုပ်သင့်ပါတယ်။တက်တက်ကြောကြောအင်အားခန့်ခိုင်မာမာအင်အားပြည့်နဲ့မဲဆက်စည်းရုံးတာတွေဆက်လုပ်သင့်ပါတယ်လို့ရေးပါတယ်။ဒီလို Joe Biden ဟောအယုံဆက်ပြီးတော့ရေးနေတာတွေသတင်းကောင်းကြီးပိုင်းမှာဖော်ပြနေချိန်မှာပဲ Donald Trump အနေနဲ့သူ့ရဲ့ဒုသမ္မတလောင်းအဖြစ်ဘယ်သူ့ကိုယူရမလဲဆိုတာဒီသတင်းပတ်သက်ကြေညာနေတာကြောင့်အများအာယုံစိုက်နေတဲ့အကြောင်းအရာတစ်ခုဖြစ်နေပါလေ Republican ထက်လွတ်တော်အမတ် JD Vance ဟာ Donald Trump ရဲ့ဒုသမ္မတလောင်းအဖြစ်ယူရမယ်စဉ်းစားခံရသူတွေတဲ့ကတယောက်ပါတင်းငွေတွေက NVC ရုပ်သံကို JD Vance ကခုလိုပြောပါလေ
He's got a lot of good people he could choose from.
သူမှာရွေးချယ်စရာလူအောင်တွေအများကြီးရှိပါတယ်။မူဝါဒအရအလုပ်ဖြစ်သလိုဥဆောင်မှုပုံစံအရလည်းအမေရိကန်ပြည်သူတွေအတွက်အလုပ်ဖြစ်ပါတယ်။ဒါတွေကိုအကောင့်ထဲပေါ်ဖို့အင်ဖြူရောမှာကျွန်တော်တို့ပြန်တာဝန်ယူရမယ်လို့ထင်ပါတယ
်။အင်္ဂါနေ့ဝါရှင်တန်မြို့တော်မှာနေတိုးမာမေးအဖွဲ့ထိပ်သီးအစည်းအဝေးကျင်းပမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဒီထိပ်သီးအစည်းအဝေးကိုအာရုံစိုက်ပါလိမ့်မယ်။ဒ ဒေါ်နယ်ထရန့်ကတော့ဖလော်ရီဒါပြည်နယ်ဒေါ်ရယ်မြို့နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကဘတ်တလာမြို့တွေမှာဒီသတင်းပတ်အတွင်းမဲဆက်စည်းရုံးပွဲတွေကျင်းပမယ်လို့ပြောလဲရကြောင်းပါခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည်နယ်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်အခုတော့ကဘာတလွတ်ခီးသွားအစီအစဉ်ပါရှင်စပွဲနေရရဖို့တစ်နှစ်လောက်ဆောင်ရမယ်စပိန်နိုင်ငံဘာစီလိုနာမြို့ကကဘာအကောင်ဆုံးစားတောက်ဆိုင်ကိုမတ်စုမြတ်မွန်နဲ့အတူကဘာတလွတ်ခီးသွားအစီအစဉ်ကနေတွားပြီးတော့အရသာခန့်ချရအောင်ပါရှင်
2024ခုနှစ်အတွက်ကမ္ဘာအကောင်းဆုံးနံပါတ်1စားသောက်ဆိုင်ကတော့စပိန်နိုင်ငံဘာစီလိုနာမြို့လယ်က Disfrutar ဆိုတဲ့စားသောက်ဆိုင်ဖြစ်ပါတယ်။ Disfrutar ကိုမြန်မာလိုပြန်ရင်တော့စိတ်ကြိုက်အရသာခံသုံးဆောင်ပါဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ Britain ကအစားသောက်ဆိုင်ရအထင်ကြီး Restaurant ဆိုတဲ့မဂ္ဂဇင်းက2002ခုနှစ်ထဲကစလို့ကမ္ဘာအကောင်းဆုံးစားသောက်ဆိုင်50စီးရင်ကိုနှစ်စဉ်ထောက်ပြန်ပါတယ်။ကမ္ဘာတဝန်းကစဖို့မှုကြီးတွေအရသာအကဲဖြတ်သူတွေအစားတောက်ဆိုင်ရာစာရေးဆရာတွေခရီးလှည့်လည်အစားတောက်စီစဉ်တင်ဆက်သူတွေစတဲ့ကျွမ်းကျင်သူတထောင်ကျော်ပါတဲ့ World 50 Best Restaurants အဖွဲ့ကအကဲဖြတ်ရွေးချယ်တာပါအရသာဟင်းပွဲပြင်ဆင်ပုံနေရာထိုင်ခင်းဝန်ဆောင်မှုစတာတွေအလုံးအထွေအကောင်းဆုံးလို့သတ်မှတ်ခံရတဲ့ Disfrutar စားတောက်ဆိုင်ကိုဝါရစ်စဖို့မှုကြီး၃ယောက်ပေါင်းပြီးတော့2014ခုနှစ်ထဲကဖွင့်ထားတာပါစပိန်စားသောက်မှာမှနိုင်ငံအရှေ့မြောက်ပိုင်းကက်တလိုနီးယားဒေသစားတွေကိုအဓိကထားတဲ့သူတို့ဆိုင်ကိုကမ္ဘာအကောင်းဆုံးလို့အသိအမှတ်ပြုခံရတဲ့အပေါ်မှာသူတို့ကတိတ်ကိုဂုဏ်ယူကြပါတယ်
Sin duda alguna de en estas últimas ediciones o desde que se creó este premio
a Council Sato San 50 sin subi satamak khe chain ka de ga Spain ne Catalan Sato San de ro mya mya su ya sin yin win che ba de Spain sa sa ri blao kaung de so ra tabo paung nan bu twet di chat ga tait ko yee ji ba de yin no ga so yin pin de sa taw ri tait kaung de lu be ti tha ja da ba a ra jaung Spain ma Catalonia data ga bug lu myu ri ye sa sa ri lu ti mya la aw chou sa mu ri shi la ke ba de အယ်ဘူလီကစပြီးတော့အစားအသောက်လောကမှာအပြောင်းလဲတွေစလာခဲ့တာအခုကျွန်တော်တို့ပထမဆုရတဲ့အထိပ
ါကမ္ဘာမှာစပိန်စားသောက်ဆိုင်ဆိုပြီးတော့နာမည်ကျော်ကြားခဲ့တဲ့နာမည်ကြီးအယ်ဘူလီစားသောက်ဆိုင်မှာ Disfrutar စားသောက်ဆိုင်ဖွင့်ထားတဲ့စဖို့မှုကြီး၃ယောက်အရင်ကအလုပ်အတူလုပ်ခဲ့ကြတာပါ2012ခုနှစ်မှာတော့သူတို့၃ယောက်ပေါင်းပြီးပထမစားသောက်ဆိုင်ကိုဖွင့်ခဲ့ကြပါတယ်အခုဆိုင်ကဒုတိယဆိုင်မှာနောက်တစ်ဆိုင်ကိုလည်း2022ခုနှစ်တုန်းကဖွင့်ထားကြပါတယ်ဒီဆိုင်ကတော့ကမ္ဘာနံပါတ်1အကောင်းဆုံးစားတောက်ဆိုင်လို့မသတ်မှတ်ခံရခင်တည်းကစားတောက်ဆိုင်လုပ်ငန်းလောကရဲ့အထင်ကရမစ်ရှလန်ချက်တစ်စိတ်သုံးခုရထားပြီးသားဖြစ်ပါတယ်
။ Hombre, a ver, hoy estamos muy con los pies pegados en el suelo otra vez, ¿no? Gestionando los proyectos que tenemos entre manos.
စူရလို့မြောက်မနေကြပါဘူး။ဒီနေ့တွေ့တဲ့အတိုင်းအားလုံးကိုလှုပ်ဆရာရှိတာကိုပဲအာယုံဆိုင်လုပ်နေကြပါတယ်။နေ့စဉ်လုပ်ရမယ့်အလုပ်တွေနဲ့မအားနိုင်ကြပါဘူး။ဒါပေမဲ့ကမ္ဘာအကောင်းဆုံးစားတောက်ဆိုင်50မှာပထမနေရာရတဲ့အတွက်တော့မယုံနိုင်အောင်အန်အော1တာနေကြပါတယ်။ကျွန်တော်တို့ဆိုင်ပထမရတယ်ဆိုတာမကြေညာခင်အထိကြိုသိမထားတော့ကြေညာလိုက်ချိန်မှာအတိုင်းမသိအန်အော1တာပျော်ကြရပါတယ
်။သူတို့ဆိုင်ကအစားတောက်တွေကစုရလောက်အောင်ထူးတယ်လို့ပြောရမှာပါ။ခင်းမယ်တစ်ခုစီကိုအမှုပညာလက်ရာနဲ့သိပ္ပံနည်းကြပေါက်ဆက်ဖန်တီးထားတဲ့ဖန်တီးမှုတွေလို့ချက်ပြုတ်ပြင်ဆင်ထားတာဖြစ်လို့အမြင်နဲ့တည်းထူးခြားနေပါတယ်။ကျဲဥကျော်ဟင်းပွဲကအစအကာနဲ့အနှစ်ကိုခွဲထုတ်ပြီးတော့ဗကြီကားတစ်ချက်ကိုပုံဖော်သလိုမျိုးလှုပ်ထားပါတယ်
tenemos un huevo no que hacemos una técnica que es la esferificación la esferificación
ကျုပ်အကာကိုကြော်ပြီးအနှစ်ကိုရွှေကြီးလူးထားသလိုဖန်တီးထားတဲ့ကျုပ်ဥကျော်ဖြစ်ပါတယ်ဒီဟင်းမှာကျုပ်အနှစ်ကို chili craft sauce နဲ့စားနိုင်ဖို့လှုပ်ထားပါတယ်ကနန်းနဲ့လှုပ်ထားတဲ့အရှာအရသာ sauce ဖြစ်ပါတယ်အပေါ်ကနေလည်းနနမင်းဂျင်းနဲ့ပစွန်တို့တင်ပြီးအလှဆင်ပြီးတော့အရှာအငွေ့တက်မျိုးဖြစ်အောင်လုပ်ထားပေးပါတယ်
ဟီယမယ်ရီကိုရင်အခုလိုစမ်းထွင်ထားတာမဟုတ်ပါဘူးအချိုပွဲတွေကလည်းသူမတူအောင်ထူနေပါတယ်အနောက်တိုင်းစားတောက်ဆိုင်တွေမှာအချိုပွဲတွေကလည်းဟင်းပွဲနည်းတို့အခရာကြတာမို့ဒီစပရူတာစားတောက်ဆိုင်ကအချိုပွဲတီထွင်သူတွေအနေနဲ့ပုံမှန်ထက်ကိုထူးတဲ့စိတ်ကူးတွေနဲ့ဖန်တီးထားကြရတာဖြစ်ပါတယ
်ဒီရိုစာကီဒန်ထရိုလာဂျန်တေကွန်မီယန်ဆာဆီယန်ဒိုလ်ကမ်ဘီယိုဒဲလ်လာပါတီဆာလာလ်မနူ
အဲမွေးရီစားပြီးသွားလို့အချိုတဲတော့မယ်ဆိုရင်လက်ကိုနှင်းစီနဲ့သင်းနေတဲ့ရေနဲ့အရင်စေးနေအောင်ပြင်ဆင်ထားပေးပါတယ်ပြိတာနဲ့လက်စွပ်ပုံမျိုးအချုံမုံတွေပါတဲ့ဘန်းနဲ့တဲခင်းချွေးပါတယ်။ဆိုင်မှာပြန်လာစားကြတဲ့ဧည့်သည်တွေရဲ့ယုံကြည်မှုကိုကိုးစားပြုတဲ့အနေနဲ့လက်စွပ်ပုံစံအချုံမုံတွေကိုဖန်တီးထားတာဖြစ်ပါတယ
်။ဒီစပရူတာစားတော့ဆိုင်မှာစားခြင်းရင်တော့ခင်းပွဲ30လောက်ပါတဲ့ menu ပုံစံ2မျိုးရှိပြီးတော့တစ်မျိုးစီကိုဒေါ်လာ320လောက်နဲ့ညီမျှတဲ့295ယူရိုစီအနည်းဆုံးပေးရမှာဖြစ်ပါတယ်။
Bueno, aquí en el restaurante disfrutar tenemos dos menús, ¿no? Un menú clásico, un menú de festival. Son el mismo número de platos. Estamos en los
classic menu and festival menu, so be 2 မျိုးရှိပါတယ်။ 2 မျိုးစလုံးမှာဟင်းပွဲမျိုးစာ28မျိုးစီရှိပါတယ်။ Classic menu မှာကစားတောက်ဆိုင်ဖွင့်တဲ့ကရတဲ့ဒီဆိုင်ရဲ့တင်ကေတာလမ်းမြရလူတိများတဲ့ဟင်းပွဲတွေများပါတယ်။ပွဲတော် menu ကတော့ရာသီအလိုက်အထူးဖန်တီးထွင်ထားတဲ့ဟင်းမြီးတွေပိုများပါတယ်။
တခြားပဲဆိုင်မှာနဲ့မတူတဲ့အတွေ့အကြုံနဲ့အရသာမျိုးစားရနိုင်ဖို့အတွက်ဘာစလိုနာမှာသွားစားမယ်ဆိုသူတွေအနေနဲ့ဒီစပရူတာဆိုင်မှာစားနိုင်ဖို့အတွက်အနည်းဆုံးတစ်နှစ်လောက်စောင့်ရမှာပါအရင်ကစပွဲပုတ်ကင်ရဖို့လနဲ့ချီစောင့်ရတဲ့ဆိုင်မှုအခုတော့ပို့ပြီးတော့တောင်းချသွားပါပြီ
Desde que hemos tenido el premio la verdad que el tema de reservas pues ha ido increciendo es así si antes
de ba akong song sa taw sain su ya bi de ga booking le po po mya la ba de a yin nong ga zabwe nya ya bo saung mae a chain khana na shin la law shi ba de aku ga ro tane law a thi booking pye ni bi bi mo tane law saung ya ba me sai ma la sa ja du re a ne ne ga ka ba akong song sa taw sain so de a twet po bi thu ja de a twet jong ko hmyo lin tha ja ba de po kaung po chi ne po sait chan da mu ya bo la ja da phit do chano ro ba ga le a swan kong a thauk ja ma phit ba de
စပိန်နိုင်ငံအရှေ့မြောက်ပိုင်းဘာစလိုနာမြို့ကဒီစပရူတာစားတောက်ဆိုင်ဟာလာစားသူတွေအတွက်မမေ့နိုင်စရာအရသာအတွေ့အကြုံတွေကိုပေးစွမ်းနိုင်တဲ့စားတောက်ဆိုင်ဖြစ်တယ်လို့ World's 50 Best Restaurants အဖွဲ့ကပြောပါတယ်။ဆိုင်ပိုင်ရှင်စဖုံမူကြီးတွေရဲ့သူမတူအောင်စမ်းသစ်လျှို့ဝှက်မှုတွေနဲ့ဗဟေလိဆန်တဲ့ဖန်တီးမှုတွေကလည်းစားရသူတွေအတွက်စိတ်ကြည်နူးစရာဖြစ်တာကြောင့်2024ခုနှစ်အတွက်ကမ္ဘာနံပါတ်1အကောင်းဆုံးစားတောက်ဆိုင်အဖြစ်နဲ့ဒီစပရူတာကိုရွေးချယ်တာဖြစ်တယ်လို့ပြောပါတယ်။ဆိုင်ဖွင့်တာ10နှစ်ပြည့်တဲ့နှစ်မှာအခုလိုမျိုးအထင်ကရစီးရင်မှထိတ်တဲနေရာရတာမဟုတ်ဒီစရူတာစားတောက်ဆိုင်မိသားစုကတော့အတိုင်းမသိဝမ်းသာနေကြပါရဲ့ရှင်ကျွန်မစုမြန်ပေါ်မှာ
တရင်ဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုကျွန်မတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချင်တဲ့တပြည်ညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျွန်မတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOE အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျွန်မတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါပါ။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းကာကွယ်ရေးစနစ်တွေပုံမထောက်ပံ့ကူညီသွားမယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။အမေရိကန်နဲ့မိတ်ဖက်နိုင်ငံတွေအနေနဲ့လာမယ့်လတွေမှာယူကရိန်းကိုနှီးဖြူဟာချတဲ့လေကြောင်းရန်ကာကွယ်ရေးလက်နက်ဒါဇင်နဲ့ချီကူညီသွားဖို့ရှိတယ်လို့ဇူလိုင်လ9ရက်နေ့ညနေပိုင်းဝါရှင်တန် DC မှာကျင်းပတဲ့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကြီးမှာသမ္မတဘိုက်ဒန်ကပြောဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC မှာအင်ကာနစ်ကစတင်ကျင်းပနေတဲ့မြောက်အတ္တလန္တိတ်စီးရေးမဟာမိတ်အဖွဲ့ NATO ထိပ်သီးအစည်းအဝေးမှာလေကြောင်းရန်ကာကွယ်ရေးစနစ်နဲ့တိုက်ခတ်ရေးလေရင်တွေကိုထိတ်တန့်ဦးစားပေးပြီးစစ်ရေးအကူအညီပို့ပေးဖို့ယူကရိန်းကိုယ်စားလှယ်အဖွဲ့ကတွန်းအားပေးမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကလည်းပြောဆိုထားပါတယ်။ကျောင်းကနေဒုက္ခတဲ့ခိုးလိုရာစခန်းဖြစ်ပြောင်းထားတဲ့အဆောက်အုံကိုအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်ဂါဇာတောင်ပိုင်းမှာအင်ကန်နစ်ကပါလက်စတိုင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Camp ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာစင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါရှင်။